တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေကြပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာ VOE America တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်COVID ရောဂါကန့်သတ်ခြေနေတွေကြောင့် VOE အစီအစဉ်တွေကိုပြောင်းလဲတင်ဆက်နေရမှာအပတ်စဉ်တင်ဆက်နေကြဒဲလီလိုက်အစီအစဉ်နေရမှာစနေညစနေခင်းနဲ့အစားထိုးတင်ဆက်နေပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကပ်ပြီးစီးမြစ်စည်းကမ်းတွေတိုးမြှင့်ကန့်သတ်လာရမှာဘေးထွက်ဆိုးကျိုးတွေပါရှိနိုင်တယ်လဲဆိုတာကိုစဉ်ညင်စရာဖြစ်တဲ့စနေတင်ဆက်ထားပါတယ်အများပြည်သူရဲ့နေထိုင်ဝါကိစ္စနဲ့တူးချင်းခွင့်ရေးစာဝတ်ရေးဘဝတွေကိုဘယ်လိုရိုက်ခတ်မှုရှိတယ်လဲဆိုတာတွေကိုစနေထားကြတာပါequality မြန်မာညီမျှချင်းဒန်ဒီအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဥအောင်မျိုးမင်းနဲ့သတင်းစာဆရာဦးသရသွေးတို့ပင်ဆိုင်ဆွေးနွေးထားကြပါတယ်။ကျွန်တော်သားညဦးပါ။ဟုတ်ကဲ့ပါ။အာရှမှာကဒုတိယလှိုင်းဆိုပြီးတော့ဖြစ်လာတဲ့ COVID ကပ်ရောဂါဟာမြန်မာနိုင်ငံမှာတော့ပထမလှိုင်းထက်ပိုပြီးတော့ထိခိုက်လာတဲ့သဘောမှာတော့ရှိပါတယ်။ရပိုင်းပြည်မှာပဲကူးစက်ခံသူ1000ဝန်းကျင်ဖြစ်သွားခဲ့တယ်လို့ပဲခီးသွွားရာဇဝင်လည်းမရှိပိုးတွေ့ထားသူနဲ့ထိတွေ့မှုလည်းမပြတဲ့ပြည်တွင်းကူးစက်မှုတွေပါတိုးလာခဲ့တာပါ။ဒါကြောင့်မလို့ဆွေရအာနာဝဏီအနေနဲ့ကအလှည့်များဆိုလိုပဲရည်ယူတုံ့ပြန်တာတွေလှုပ်လာရပါတယ်။အချိန်နေဆိုးတဲ့ဒေသတွေမှာညမထွက်အမိန့်တွေထုတ်ပြန်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ကလည်းစီမင်းမလိုက်နာသူတွေကိုထိထိရောက်ရောက်ရည်ယူမယ်လို့ဆိုလိုက်တာမလို့နှစ်ရက်ပြည့်မှာဆိုရင်ရန်ကုန်မှာဒီလူတစ်ထောင်ဝန်းကျင်ညမထွက်အမိန့်ကိုမလိုက်နာလို့ဆိုပြီးတော့ဖမ်းခံရတာတွေဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့ဒီစီမင်းသစ်တွေဟာပြင်းထန်လွန်နေပြီလားလူတွေအတွက်တကယ်လိုက်နာဖို့အခက်အခဲရှိနေလို့လားအဲ့ဒီစီမင်းဥပဒေသစ်တွေနဲ့ပတ်သက်လို့အမြင်ပေါ့ဥက္ကမျိုးမင်းသဘောထားအရင်ဆုံးဖြည့်ပေးပါလားဗ
ျပထမဦးဆုံးမှာတော့ကျွန်တော်တို့အခုလိုမျိုးကိုဗစ်အခြေအနေဆိုးွားလာတယ် local carrier တွေ silent carrier တွေတိုးလာတဲ့အတွက်ကြောင့်မလို့ကျန်းမာရေးရှုထောင်းရအခုလိုမျိုးဟိုအမိန့်တွေထုတ်ပြန်တာဒါလိုအပ်တဲ့အချက်လည်းဖြစ်ပါတယ်အဲ့လိုမျိုးအခြေအနေမျိုးနဲ့ပတ်သက်လို့ရှိရင်တော့လိုအပ်သလိုဥပဒေထုတ်ပြန်ပြီးတော့လုံဆောင်ခွင့်လည်းအစိုးရမှာရှိပါတယ်။ဘာကြောင့်လဲဆိုတော့ဒါကအများပြည်သူကြားမှာရေးစာရိတ္တနဲ့နောက်ကအများပြည်သူအကျိုးကိုကြီးကြိုက်လာနိုင်တဲ့အတွက်ကြောင့်လုံဆောင်တာဖြစ်ပါတယ်ခင်ဗျ။ဒါပေမဲ့အဲ့လိုမျိုးလုံဆောင်တဲ့အခါမှာတင်းတင်းကြပ်ကြပ်ဆိုတဲ့ဥပဒေသတ်မှတ်ချက်အဲ့ဒီခုကတော့ကျွန်တော်တို့မေးခွန်းမေးစရာဖြစ်လာစရာစိုးရိမ်စရာဖြစ်လာတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ကျူးလွန်နေချိုးဖောက်တယ်လို့သတ်မှတ်တဲ့ဟာကိုဥပဒေအရလုံထုံးလုံကြီးအရအမိန့်ကြီးညာစွာကခွင့်ပြုထားတဲ့ကျင့်မှုပြစ်ဒဏ်အရအရေးယူတာဒါပိစာမရှိပါဘူး။ဒါပေမဲ့တင်းတင်းကြပ်ကြပ်ဆိုတဲ့စကားလုံးပေါ်မှာအတိပယ်ကောက်ယူပြီးတော့ဥပဒေထက်ခွင့်ပြုထားတဲ့အချက်ထက်ပုံမူပြီးတော့ဟောတင်းကြပ်တဲ့ကိစ္စမျိုးစိုးရိမ်စိတ်ကိုအကြောင်းပြပြီးတော့လှုပ်ဆောင်တဲ့ဒီကိုယ်တိုင်ကအာဏာကိုအလွဲသုံးစားလုပ်ပြီးတော့သူ့ရဲ့လူခွေရင်ဂုံတိတ်ခါကိုထိကြိုက်သောအရာမျိုးဖြစ်လာမှာတော့စိုးရိမ်ရပါတယ်။ဘာကြောင့်လဲဆိုတော့အရင်တုန်းကလည်းကျွန်တော်တို့ဖြစ်ခဲ့တာရှိပါတယ်။ကိုဗစ်ကာလကိုကျွန်တော်တို့စပိုးတွေ့တော့အရန်ကြောက်လန့်ပြီးတော့ဒီမျိုးနယ်ဒေသအတွင်းမှာရှိတဲ့သူတွေကနီးကိုယ့်ရဲ့အမိန့်နဲ့ကိုယ့်ရဲ့ဆုံးဖြတ်ချက်နဲ့လမ်းတွေကိုပိတ်တယ်။နောက်တစ်ခါမှဒီလိုမျိုးဟိုမတ်စ်မတက်တဲ့လူတွေကိုတရားဥပဒေပုံစံတိုင်းရေးယူတာမဟုတ်ဘဲနဲ့အချက်ခွဲလောင်ပြောင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်တာတွေဒီတရားဥပဒေစိုးမိုးရေးလှုပ်ဆောင်တဲ့သူကိုယ်တိုင်ကရိုင်းနှက်ပြီးအပြစ်ပေးတဲ့ဟာရှိတယ်။အဲ့ဒါဘာလဲဆိုတော့ဥပဒေကိုထုတ်ပေမဲ့ဥပဒေကိုကျင့်သုံးရမဲ့သူတွေကဥပဒေရဲ့အတိမ်စအခက်အခဲနဲ့တင်းကျပ်မှုဆိုတဲ့အကြောင်းအရာကိုလိုသလိုအတိတ်ပဲဖွင့်တဲ့အတွက်အခက်အခဲများစွာပေါ်ပေါက်နိုင်တယ်။အဲ့တော့ဥပဒေကိုတင်းကျပ်မှုလှုပ်ဆောင်နေပြီနဲ့ဥပဒေရဲ့အတိမ်နဲ့တခြားသူရဲ့အခွင့်အရေးကိုလေးစားသောစိတ်ဓာတ်ရှိဖို့ကအရေးကြီးနေတဲ့အတွက်ဒီပိုင်းမှာစိုးရိမ်စရာတော့အခုချိန်ကြီးဆက်လက်ရှိနေရတော့မှာပဲဗျ
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ဆက်သေးမေးချင်တာကအခုက ပြောမယ်ဆိုရင်ညမထွက်ရအမိန့်ညထုတ်ပြန်ထားတယ်ဥမာအခုဆိုရင်တော့မြို့နယ်ခုနှစ်မြို့နယ်ပေါ့နော်ရခိုင်ပြည်နယ်မှာဆိုရင်တော့တစ်ခုလုံးပါပဲအနေထားကချို့ကလည်းသူတို့စာဝန်ကြီးအခက်ခဲမျိုးတွေရှိတယ်လို့ပြောနေကြပါတယ်ခင်ဗျာအဲ့တော့ကိုတရားကိုမေးချင်ပါတယ်ခင်ဗျာအဲ့တော့ဒီညမထွက်ရအမိန့်ထုတ်ပြန်တာညနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုညနဲ့ပတ်သက်လို့ဘယ်လိုယူဆလဲခင်ဗျာလူတွေကတကယ်ပဲမလိုက်နာကြလို့ပဲဥပဒေထုတ်ပြန်ရလားဘယ်လိုရှိပါလဲ
ညမထွက်ရအမိန့်နဲ့ပတ်သက်တော့လေတော်တော်လေးဟိုဘယ်လိုခေါ်မလဲဟိုကျွန်တော်တို့လည်းတိတ်နားမလဲဘူးပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဖြစ်ပေါ်နေတဲ့ကိစ္စနဲ့ဒီညမထွက်ရအမိန့်နဲ့ကတိုက်ရိုက်မဆက်ဆက်ဘူးပေါ့နော်အတွယ်ဝိုက်ပြီးဆက်ဆက်တယ်လို့ကျွန်တော်တို့စဉ်းစားနိုင်တဲ့ကိစ္စတွေရှိပေမဲ့လည်းဟိုနားလေရဆိုတော့ခက်တယ်ဗျာကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့လူတွေကြားတဲ့ချိန်မှာပို့ပြီးတော့ကျွန်တော်တို့ကဤစ်ပြီးတော့ကျွန်တော်တို့စီကနေပေါ့နော်အဲတင်းတင်းကြပ်ကြပ်ကင်ကြွေတာမျိုးကိုကျွန်တော်တို့ကလိုလားတာပေါ့နော်ညာပိုင်းကျတော့ကျွန်တော်တို့ကဒါမျိုးကကျတော့နည်းနည်းဘယ်လိုကောမစဉ်းစားအချက်တယ်ဗျာဥမာဆိုကြပါဆိုကျွန်တော်တို့ဒီဟာကဟိုကအရင်တော့ဘုံနေပါတယ်ပေါက်ပြီဆိုလဲအဲ့လိုညာဘက်ဆိုင်နေပိတ်ခိုင်းတာလို့ရှိတယ်ဗျာအမှန်တော့ပေါက်တာနေပိုင်းပေါက်တာပေါ့နော်ဆိုတော့ညာပိုင်းဆိုရင်သူကဒီလူတွေပါတယ်ကဟလာဒီညာဆိုင်တွေပါတယ်မှာခိုးတယ်ပေါ့ဒီလိုကျွန်တော်တို့အဖြတ်သမားပါကြာပေါ့နော်ဆိုတော့ဒီလိုအတွေးခေါ်ရှိတယ်ပေါ့နော်အဲ့တော့အဲ့အတွေးခေါ်ရလုတာလားပေါ့နော်နောက်တစ်ခုကျွန်တော်စဉ်းစားစရာတခုတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့အခုဆိုအနှိတ်ခမ်းတွေပါတယ်ဖမ်းတယ်ဗျာသူတို့ကကြာတော့ညာပိုင်းကိုဟိုဟာလုပြီးတော့ကျွန်တော်တို့အားပြုပြီးတော့ကျွန်တော်တို့ဖွင့်တာပေါ့ဒီကာရာအိုကေတို့ပါတို့ပေါ့နော်ဒီပီယာဆိုင်တွေပါတယ်ကျွန်တော်တို့ညာပိုင်းတကားပြပြီးရောင်းတာလေးရှိတယ်ဗျာဆိုတော့ဒါတွေကို control လုပ်ချင်တာလားပေါ့ဗျာဆိုတော့ဟိုဒါကတော့ကျွန်တော်တို့ကဒီအုပ်ချုပ်ရေးနယ်ပယ်မှာတော့အငင်းပွားစရာရှိတယ်တော်တော်ကျွန်တော်တို့ကညာပိုင်းကိစ္စကိုကန်ထွက်တဲ့ခါမှာဘယ်လောက်ထိရောက်လဲဆိုတာကတော့ကျွန်တော်လည်းတန်တရားလို့ရှိတယ်ဒီလို site တွေကိုထိန်းတာကကျွန်တော်ထင်တယ်ဟိုဒီအုပ်ချုပ်ရေးအဖွဲ့အစည်းတွေအနေနဲ့ site တွေပေါ်မှာဩဇာအလွန်မမှုအားနည်းလို့ကျွန်တော်ကထင်တယ်ဟိုတကယ်တမ်းကျတော့လေအော်ဒီကျွန်တော်တို့ဒီစီကန်းသေးဝေးမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအာနာပိုင်းနဲ့ဒီကျွန်တော်တို့ဒီလူမျိုးညာပိုင်းနေပါဖွင့်နေဆိုင်ဒီကြားမှာကျွန်တော်တို့တိတိကျကျလိုက်နာတဲ့လေးထားတော့အပြာလန်အလားလေးစားမှုရှိတယ်အလားဒီလိုအပ်တယ်လို့လည်းဟိုပါပေါ့နော်တစ်ဖက်ကလည်းယူဆရဆိုရင်ဒီကိစ္စကကျွန်တော်ဒီလောက်ထိလုပ်ဖို့တော့မလိုဘူးဗျအခုဆိုလို့ရှိရင်ဟိုကျွန်တော်တို့ဒီလူမျိုးညာပိုင်းထွက်တဲ့လူတွေကိုဖမ်းလိုက်တဲ့အခါမှာယာချီတော့အခါကျတော့ဒီလူတွေကိုသွားပြီးတရားမှာဆုတ်လာတာရတာဟိုကကျွန်တော်တို့ကဒါကူးအောင်လုပ်တယ်လို့လည်းဖြစ်တာပေါ့နော်ညာပိုင်းဆိုတော့ဒါကဟိုကျွန်တော်ကတော့ဟိုဖြည့်ရှင်းနေမဟုတ်ဘူးလို့တော့ထင်တယ်နောက်တစ်ခုကဗျာဟိုကျွန်တော်တို့ကနေပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကဒီကိစ္စအခုတက်ပို့ပြီးတင်းတင်းကြပ်ကြပ်ကင်ထွေးရမယ်လို့ကျွန်တော်နားလေဗျာအခုကျွန်တော်တို့ပတ်စကားဂိတ်တွေမှာဆီလို့ရှိလို့ရှိလို့ရှိလို့ရှင်ဒီကားပေါ်တက်တဲ့လူကြီးကိုကတ်တက်ပြီးတော့ကျွန်တော်တို့တင်းစီခြင်းတော့မှတချို့စီကြတဲ့ကြလို့ကဲတချို့ရုံးနေမှာဆီလို့ရှိလို့ရှင်ဓာတ်လီကားစီးတာဆိုတော့ကျွန်တော်တို့9ယောက်ဆို9ယောက်ပဲကတ်တက်လိုက်တယ်ပြုတ်ပြီးမစီးကြဘူးပေါ့နော်အဲ့လိုမျိုးကျွန်တော်တို့ကနေပိုင်းမှာတကယ်လူတွေအများကြီးသွားတဲ့အချိန်မှာစနစ်ပုံကြပြီးတော့ဒီတကယ်ဟို social distancing ဖြစ်အောင်လုပ်တာမျိုးကျွန်တော်တို့ကပုံပြီးအားထည့်စေခြင်းဒီလိုမျိုးညဘက်မှာအဲ့တော့ဒီလိုလိုက်ဖားနာတဲ့ဆိုင်ပေါ့နော်သူကညဘက်မှာထွက်ပြီးတော့ကျွန်တော်တို့ဒီဘရှာတဲ့ဒီလိုလိုက်ပြီးတော့ထိန်းတယ်လို့တော့ဖြစ်တာပေါ့ဒါကမလိုအပ်ဘူးတော့မဟုတ်ဘူးကနော်ဘာလို့ဆိုတော့ကျွန်တော်တို့ဒီနီးစပ်မှုကညပိုင်းမှာလည်းရှိတာပေါ့အဲ့တော့ဒါကို control လုပ်တာကတော့ကျွန်တော်တို့အငြင်းမပွားလို့သို့တော့ဒါကထိရောက်တဲ့ကင်ကျွဲဒီကိစ္စကိုကျွန်တော်တို့ဒါကပြင်းထန်ထန်ကင်ကျွဲနေတယ်လို့မယူဆဘူးဟိုဘာပြီးတော့ပို့ဆိုတာဘေးရဆိုးကျိုးနေတယ်လူတွေအများကြီးဖမ်းလိုက်တဲ့အတွက်ကြောင့်မလို့တစ်ဖက်မှာဝင်လဲပြီးတယ်ဂျောကလည်းအဲ့မှာသွားပြီးတော့မပွားနိုင်ဘူးလားဘာလို့ကျွန်တော်တို့ဒီရဲစခန်းလိုအချင်းတော်တို့ပါလေလူကမလိုဘဲနဲ့များသွားမယ်ပေါ့နော်ဆိုတော့ဒါကကျွန်တော်တို့ပြန်သုံးသပ်တင်တယ်လို့ထင်တယ်အခုဆိုလို့ရှိလို့ရှိရင်ရာကုန်မြို့မှာကျွန်တော်တို့ဒီညပိုင်းမဆွဲရအမေကတိုးတော်တိုးလိုက်တယ်ဦးဆယ်နာရီကိုပြန်ဖြစ်သွားတယ်ပေါ့နော်အခုပဲတန်ချက်ဆက်နဲ့ light on နေဆိုတော့ဒါကကျွန်တော်ကတော့ဟိုအသားကြီးထိရောက်တဲ့ဟိုဟာပေါ့နော်လုံးကြီးကန်ပြီးတော့မဟုတ်ဘူးနေပိုင်းကိုပို့ပြီးအားထည့်ရမယ်လို့ထင်တယ်နေပိုင်းမှာအားထည့်ဖို့အမှန်တန်နေနေတော့တွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကမျိုးမင်းကိုလည်းမေးချင်ပါတယ်အခုလို့ဦးဆိုးရအာနာပိုင်းအစင်းစင်ကအခုဆိုရင်ခုနကကိုတီကတိုးတဲ့ထဲမှာညမထွက်အမေအချိန်တော်တိုးလိုက်ပြီဆိုတော့ဥပဒေဒီအစင်းစင်ထုတ်နေတယ်နောက်တစ်ခုကရခိုင်ပြည်နယ်ကလာတဲ့လူတွေနဲ့ပတ်သက်လို့လည်းသတင်းပို့ဖို့သူတို့လိုက်ရှာနေတာမျိုးတွေရှိတယ်ခင်ဗျာအဲ့တော့ဒီဥပဒေတွေထုတ်တာနဲ့တစ်ဖက်ကစောင့်စည်းအပ်တဲ့အစိုးရအာဏာပိုင်းတွေနဲ့တူးချင်းခွင့်ရေးတွေကိုစောင့်စည်းပေးတဲ့ဟာမျိုးတွေပေါ့ balance ရှိရတာကောင်းမျိုးမဲ့ဘယ်လိုမြင်ပါလဲ
လိုအပ်တဲ့အချက်အရကျွန်တော်တို့ဥပဒေတွေကိုထုတ်ပြန်ရမယ်ဆိုတာကျွန်တော်တို့ပြောပြီးသားပါဒါပေမဲ့ဒီဥပဒေတစ်ခုကိုထုတ်ပြန်မယ်ဆိုလို့ရှိရင်ကျွန်တော်စဉ်းစားဖို့လိုအပ်တဲ့ကိစ္စတစ်ခုကဒီလိုမျိုးထုတ်ပြန်မှုတွေအမှန်တကယ်လိုအပ်ရလားဆိုတဲ့အချက်ကိုကျွန်တော်ကြည့်ရပါတယ်အဲ့တော့ဒီဥပဒေကထုတ်ပြန်လိုက်တယ်ဆိုရည်ရွယ်ချက်ကပါလေ။ညမထွက်ရဆိုပြီးတော့တတ်မှတ်ချက်အပိုင်းနဲ့ပတ်သက်လို့ရည်ရွယ်ချက်ကပါလေ။ဟိုကိုဗစ်ကာလမှာကျွန်တော်တို့ကိုဗစ်ကူးစက်တဲ့အကြောင်းအရာနဲ့ညမထွက်တာတော့တိတ်ပြီးတော့မဆိုင်ဘူးဗျ။ဒါပေမဲ့အဲ့ဒီဘလိုပဲဖြစ်ဖြစ်အပြင်ထွက်တဲ့နေရာမျိုးမှာကာကွယ်ရမယ့်နည်းလမ်းတွေမသုံးတာ၊လူစုလူဝေးတွေလှုပ်ဆောင်တာဒီတူနဲ့တူဟိုကူးစက်နိုင်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်လို့ရှိတော့ဒီပဲထွက်ထွက်ညပဲထွက်ထွက်ဒါကယောဂအခုမှပဲ။အဲ့တော့ဒီလိုမျိုးညမထွက်ရဆိုတဲ့အရာက ဘလို့ယူရဲ့ချက်လဲကျွန်တော်သိချာသိဖို့လိုအပ်တယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့အစိုးရပုံစံကအများအားဘလို့ဆင်ဆက်ရှိလဲဆိုတော့ဟိုအေးချမ်းသာယာကြီးဆိုပြီးတော့ဥတီချက်နဲ့လှုပ်ဆောင်ပြီးတော့ရေဝုတ်ပိပြားကြီးကိုဥတီရေးသွားနေတယ်ညာမထွက်ရချင်ညာလို့ရှိရင်လူတွေမထွက်ဘူးလူတွေမထွက်လို့ရှိရင်အေးချမ်းမယ်အေးချမ်းလို့ရှိရင်ယောဂကင်းမယ်ဆိုတဲ့လူတို့ကိုဟိုထိန်းချုပ်မယ်ဆိုတဲ့ဒါမှမဟုတ်ရှိရင်ရေဝုတ်ပိပြားကိုလှုပ်ဆောင်မယ်ဆိုတဲ့အုပ်ချုပ်ရေးအမြင်ရပဲအဓိကဥတီနေရဲ့ကျမ်းမာရေးအမြင်ကိုတေချာပြီးတော့မသွားနိုင်ဘူးဗျနောက်တစ်ခုကကျွန်တော်ဒီလိုဥပဒေထုတ်တဲ့အခါမှာလဲလိုအပ်သည့်တိုင်အောင်လိုသလောက်ပဲဟိုထုတ်ရမယ့်အရာမျိုးဖြစ်တယ်ဥပမာအရန်ကိုကျွန်တော်တို့ကူးဆက်နိုင်တဲ့ဒေတာမျိုးမှာလိုအပ်လို့လုပ်တဲ့ဟာမျိုးဟိုဖြစ်ဖို့လိုအပ်တယ်ဒါပေမဲ့တစ်ခါတကြရှိရင်တော့ပြည်နေတဲ့တိုင်းတစ်ခုလုံးမှာချာမှတ်တဲ့ကိစ္စတွေနောက်တစ်ခါအများပြည်သူအလုတ်ဆက်ပြီးတော့လိုရမယ့်အခြေအနေမျိုးမဖြစ်မနေထွက်ရမယ့်အချိန်လောက်ထိကိုကျွန်တော်တို့တိုးပြပြီးတော့လှုပ်ဆောင်တဲ့အရာမျိုးကတော့ဒီဥပဒေခုနထုတ်ပြန်ပေမဲ့ကျွန်တော်တို့မေးခွန်းမေးစရာတွေအများကြီးရှိလာတာပေါ့ချိန်ထဲမှာပဲကျွန်တော်တို့ကဒီဟာကတကယ်လို့ကိုဗစ်ကရောဂါကိုကာကွယ်ပေးဖို့လုပ်မယ်ဆိုရင်ထိရောက်မှုရှိရလားညာမထွက်ရဆိုပြီးတော့ခုနဆရာပြောသွားသလိုပဲကျွန်တော်တို့ဒီဘိုင်းမှာစိုက်သလိုထွက်နေဘိုင်းမှာဒီလိုမျိုးဟိုစားတောက်ဆိုင်ကြီးလည်းမပိတ်ကျန်တဲ့ကာရာအိုကေလည်းမပိတ်ဘူးအဲ့လိုမျိုးဖြစ်လို့ရှိရင်ညာမထွက်ရဆိုတာလက်ကားပဲဘာမှလည်းအကျိုးရှိမှာမဟုတ်ဘူးဒါပေမဲ့အဲ့လိုမျိုးနေရာမျိုးမှာတော့ဒီကင်းမိုင်းတော့ခွင့်ပြုတယ်ညကြရင်တော့ခုနကတော့ဥပဒေကိုတိတိကျလိုက်နာမယ်ဆိုတော့ဖန်ဆီးမှုကတကယ်တမ်းကျတော့အနာတရားစေတရားများဖြစ်နေလားနောက်တော့ပို့ပြီးတော့ဝင်တော့ဝင်ပို့များပို့ပြီးတော့ဖြစ်စေသလားဆိုတဲ့အချက်ကိုကျွန်တော်ပြောချင်ပါတယ်အဲ့တော့ဥပဒေကိုထုတ်ပြန်တဲ့အပိုင်းကိုလည်းကျွန်တော်စဉ်းစားဖို့လိုအပ်တယ်ဥပဒေကိုတကယ်အကောင့်ထဲပေါ်တဲ့ဒီလုံခြုံရေးတာဝန်တွေနော်တရားဥပဒေစိုးမိုးရေးတာဝန်တွေကိုယ်တိုင်ကလည်းဒီဥပဒေကိုအသုံးချပြီးတော့ပုံမူပြီးတော့တင်းကျပ်တဲ့အရာမျိုးလှုပ်ဆောင်တဲ့ဟာမျိုးနောက်တော့လူတူတယောက်ရဲ့အသက်မွေးဝမ်းကြောင်းနဲ့စီးပွားရေးကိုထိခိုက်နိုင်လောက်တဲ့အထိဝင်ရောက်ပြီးတော့ဒါကိုတားဆီးတဲ့ပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်သတိထားဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တိုင်းဒီမှာလည်းတည်တဲ့အတိုင်းပဲဒီအပေါ်မှာအမိန့်ထုတ်ပြန်ပေမဲ့အမိန့်ကိုကြိုက်တယ်လို့မျိုးအတိတ်ပဲဖွင့်တဲ့ကိစ္စမျိုးတွေအမိန့်ကိုနားမလည်ပဲနဲ့စိုးရိမ်စိတ်နဲ့ကောပါဝါပြခြင်းနဲ့စိတ်နဲ့ကောဒါကိုကျွန်တော်တို့ဟိုပို့ပြီးတော့အလွဲသုံးစားလုပ်တဲ့ကိစ္စတွေကတော့တချို့ပြည်နယ်ဒေသတွေမှာအထူးသဖြင့်ဟိုတရားဥပဒေနဲ့ပတ်သက်ပြီးတော့လုံခြုံရေးအကြောင်းပြပြီးတော့အကြောင်းပြလို့ရတဲ့နေရာမျိုးတွေရထိုင်ပြည်နယ်လူဒေသမျိုးမှာပို့ပြီးတော့ရှိုးဝါးနေတာဆက်ပြီးတော့ပဒိန်းတွေရရှိနေတုံးပါပဲ
ခုနကကျွန်တော်ပြောလို့ဒီဥပဒေတွေထုတ်ပြန်တဲ့လူမစုရအမိန့်တွေထုတ်ပြန်တဲ့ညမထွက်ရအမိန့်တွေထုတ်ပြန်တဲ့နောက်တနည်းနဲ့တနည်းသွားတာကန့်သက်တာတွေထုတ်ပြန်တယ်အဲ့တော့ဒီကန့်သက်ချက်တွေကတော့လက်ရှိလူတို့မြန်မာပြည်လူတို့ကသူယက်တီရတဲ့အခြေအနေနဲ့လိုက်နာနိုင်စွမ်းရောရှိလားလိုက်နာနိုင်မယ့်အခြေအနေရောရှိလားကော်မျိုးမင်းဘယ်လိုယူဆပါလဲ
တချို့ကျွန်တော်တို့ဒီရုံးကနေအိမ်မှာနေပြီးတော့အလုပ်လုပ်ပါခွင့်ပြုထားတယ်ဒါနဲ့ပတ်သက်ပြီးတော့ပုံမှန်လစာဝင်တဲ့လူတွေကတော့လုပ်ငန်းခွင်ပြောင်းသွားတဲ့ပုံစံမျိုးပဲရှိတယ်သိပြီးတော့ဘာမှအိမ်မှာနေရတာပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တို့အိမ်မှာနေနေတာပေါ့ဆိုပြီးတော့ပြောပေမဲ့အိမ်မှာနေလို့မရတော့စီးပွားရေးသမားတွေလက်လုံလက်စားသမားတွေအဲ့ဒီလိုမျိုးကိစ္စတွေလမ်းအပြင်မှာထွက်ပြီးမှစီးပွားရှာရမယ်ကိစ္စမျိုးတွေကတော့ဒါကကျွန်တော်တို့ကျန်းမာရေးအသီးစိတ်တည်းရှိသည့်တိုင်အောင်ဝမ်းစာအတွက်ဘလို့မှအိမ်ထဲမှာနေပြီးတော့လုပ်လို့မရတဲ့နေထားမျိုးရှိတယ်ဒါကတော့ကျွန်တော်တို့မဖြစ်မနေဝမ်းစာရှာပြရတဲ့အိမ်ထဲမှာငတ်နေမဲ့အစားအပြင်မှာထွက်ပြီးတော့ပဲအလုပ်လုပ်ဖို့လိုအပ်နေတယ်ဆိုရဲသူတွေအတန်ကြီးကျွန်တော်တို့ခဏခဏကြားရပါတယ်။ဟိုမလိုလားအဖက်နဲ့လက်ရလက်ရနဲ့အပြင်မှာသွားပြီးတော့ဟိုဘာမှလည်းလုပ်မရှိတဲ့လူမျိုးじゃဒါမျိုးじゃကျွန်တော်တမျိုးပေါ့။ဒါပေမဲ့အကြောင်းကိစ္စကြောင့်ကိုယ့်ရဲ့စာဝတ်နေရေးပြင်မိသားစုရဲ့စာဝတ်နေရေးအတွက်ကြောင့်မလို့အိမ်ထဲမှာမနေဘဲနဲ့လုပ်နေရတဲ့လမ်းပေါ်မှာကြာပန်းလုပ်ရတဲ့သူတွေလမ်းပေါ်မှာအများပြည်သူစီးပွားရေးအတွက်တည်ပြီးပို့ဆောင်ရေးလုပ်နေရတဲ့အနေရင်လို့ဝန်ထမ်းနေနောက်တစ်ခါမှကျွန်တော်တို့ဈေးတွေဓာတ်ရီကတော့ကျွန်တော်တို့ဒီဟာကိုတိတိတိုင်အောင်လိုက်နာဖို့အတွက်ခက်ခဲအများကြီးကြုံတွေ့နေတာကျွန်တော်တို့နိုင်ငံရဲ့ပကတိဖြစ်စင်နေပါပဲဗ
ျဟုတ်ကဲ့ဒါကတော့ဟိုမဖြစ်မနေထွားရတဲ့လူတွေရဲ့အနေထားပေါ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာဆန်းစုကြည်ကသူပြောတဲ့အထက်မှာရန်ကုန်တိုင်းပေါ့နော်ဒီယောဂတူရာညာပတ်သက်ပြီးတော့စီကမ်မဲ့လို့ဆိုရဲအတုံးနှုံသုံးတာသိထားမိပါတယ်အဲ့တော့ဒီအချိန်နေမှာကိုတီဟာကိုမေးချင်ပါတယ်လူတွေကတကယ်ပဲပေါ့ပေါ့ဆဆနဲ့ဖြစ်နေကြတာလူတွေကဥပဒေကိုမလိုက်နာကြတာလားစီမဲ့ကမ်းမဲ့များတကယ်ပဲဖြစ်နေရလားပဂရိအချိန်နေသိချင်ပါတယ
်ဖြစ်နေတာပေါ့နော်ရန်ကုန်မှာအထူးသဖြင့်ပေါ့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာကျွန်တော်တို့ဒီလူတွေ့တဲ့ယောဂပိုးတွေ့တာနည်းသွားပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဒီလူတွေကအရန်ကိုရဲတင်းနေထွက်လာတယ် ဟိုဒီပိုးတွေအားဗျာဟိုယူဆချက်အမျိုးမျိုးရှိတယ်ကဘာမှလည်းဒီကောင်နဲ့ပတ်သက်ပြီးတော့တိတိကျကျမပြောနိုင်သေးတဲ့အခြေအနေဗျာဥပမာဆိုကြပါစို့ကျွန်တော်တို့တွေ့ထားတဲ့လူတွေကဟိုလား negative ဘယ်နှချိန်ပြပြီးတော့ကျွန်တော်တို့ဆေးရုံအားဆင်းသွားဆိုတဲ့တည်နေရထွက်လာတာပေါ့နော်တော်တော်လည်းပဲဒီလူတွေကပြန်တွေ့နိုင်နေဆိုတော့အဲယူဆချက်တွေလည်းရှိနေတဲ့အခြေအမျိုးမှာလူတွေကစိတ်မလျှော့လိုက်ပြန်ဘူးပေါ့ဗျာအဲတော့တော်တော်လည်းပဲဟိုလားအခက်အခဲနဲ့ကျွန်တော်တို့ခွင့်ပြုရဲဆိုပြီးတော့ကျွန်တော်တို့အစိုးရဘက်ကလည်းဟိုလားခွင့်ပြုချက်တွေပြန်ပေးလိုက်တဲ့အချိန်မှာဘုရားငကိုတွေကမှကျွန်တော်တို့ဒီပြီးခဲ့တဲ့ဧပြီလနဲ့မေလတွေမှာပေါ့နော်ဟိုအိမ်တွေထဲမှာနေခဲ့ရတဲ့အတွက်ကြောင့်မလို့သူတို့ကအပြင်ကိုဟိုအရန်ဖြတ်ချင်နေကြတယ်ဆိုတော့ကျွန်တော်တို့လမ်းပေါ်တွေကိုလိုအပ်တာတွေပို့ပြီးတော့ရောက်လာတယ်ရောက်လာတဲ့အခါမှာလည်းအဲလိုအပ်တဲ့အကာအကွယ်တွေလိုအပ်တဲ့ဆင်ခြင်မှုတွေမလုပ်တော့တာတွေ့ရတယ်ဘယ်လောက်ထိများအစီအစဉ်ဆိုးသွားလဲဆိုတော့ကျွန်တော်တို့ဒီလိုပိတ်ရစီမှာတခါလေကျွန်တော်တို့အရင်လိုပဲပုံမှန်အတိုင်းပဲခီးတွေပဲထွက်တာဘူးအဲ့လိုဒီပကံဖျားပိတ်လိုက်ရတာတို့ဘာလို့ဖြစ်တယ်အဲ့ဒီအမှန်တော့အဲ့ဒီပကံဖျားပိတ်ခြင်းကိစ္စဖြစ်ကြတဲ့ဟိုကအဲ့ကာလတွေဟိုကကျွန်တော်တို့ဒီခီးတွေအစုလိုက်ပြုံလိုက်သွားတဲ့ကိစ္စတွေဖြစ်နေပြီဒီကလောတို့ဘာလို့မှာဆိုတော့လူတွေကဘလို့ဖြစ်သွားလဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လလောက်အိမ်တွေအောင်းခဲ့အရှိန်လည်းရှိတယ်လူတွေကိုတိုက်ကြဗျာတကယ်တော့မနေနိုင်ဘူးကြတဲ့တဲ့ပြောရရင်အဲ့လိုမျိုးမနေနိုင်တော့ကျွန်တော်တို့ဒီလိုတစ်ဖက်မှာလည်းယောဂပိုးတွေ့တာတွေကနည်းလာပြီးတဲ့ခါကျတော့လုံးဝ local transmission ကလည်းမရှိတော့တဲ့အချိန်မှာအရန်ရဲတင်းလာတဲ့ဟာတော့ရှိတယ်ဆိုတော့ဟိုဆိုရတော့ပြောတော့ပြောနေတယ်တိုးတော်လည်းပဲအစိုးရကိုတိုင်ကလည်းကျွန်တော်သတိထားမိတဲ့အချက်ကပါလဲဆိုတော့လူတွေဒီလိုမျိုးပြန်ထွက်လာပြီးတော့ဟိုကျွန်တော်တို့စီးပွားရေးလေးတွေပြန်လုပ်နေကြတာအလုပ်ကလေးတွေပြန်သွားပြီးတော့ပြန်စီပင်နေတဲ့ကိစ္စကိုတစ်ဖက်မှာလည်းသူကချိန်နှက်ပုံရတယ်ဘာလို့လဲတစ်ဖက်မှာလည်းကျွန်တော်သတိထားမိတာဒီလိုတွေဖြစ်လာတဲ့အချိန်မှာအဲចောင်းဖွင့်တဲ့အထိတစ်ဖက်ကလည်းသူကလည်းလှုပ်လာတဲ့အတွက်ကြောင့်မို့လို့တစ်ဖက်မှာလူတွေကလည်းရော်ရီရော်ရဲဖြစ်တယ်လို့သိုးအမကလည်းဒီအခြေအနေကိုသူကလည်းကောင်းတယ်လို့တွေးလာတဲ့သဘောရှိတယ်။တစ်ဖက်ကတော့နှုတ်ကတော့ပြောတာပေါ့နော်။သူစိတ်ပူပါသေးတယ်လို့ပြောပေမဲ့တစ်ဖက်မှာဟိုတိုးပြီးတော့အမိန့်တွေကိုရှော့ပေးလာတယ်။အကြောင်းတွေလည်းပြန်ဖွင့်လာတဲ့အတွက်ကြောင့်မို့လို့ဒါတွေအားဖြင့်တစ်ဖက်မှာမတိစိတ်ကနေပြည်သူလူတွေကိုရဲစဲတင်ပေးသလိုဖြစ်တာပေါ့။အဲ့တော့ပြည်သူလူတွေကလည်းငိုတဲ့အမကျွန်တော်တို့ကဟိုကျွန်တော်တို့လူတို့တဘာဝပေါ့နော်။ကျွန်တော်တို့ဒီလိုလက်လက်နေချင်တဲ့တကယ်ချင်းအပေါင်းအသင်းနဲ့လည်းဖေးဆိုင်သွားမယ်ဟာ။ဒီကပို့ပြီးတော့ကျွန်တော်ဖွဲလန်းသဘင်လေးတွေပေါ့နော်။တော့ဒီကျွန်တော်စွန့်ကြည့်ပါညာဒါပြောရင်းလေဟာဟိုလုံးလေးလောက်ထရှိတဲ့ကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်လို့လူမျိုးရေးနဲ့ပတ်သက်လို့ဟလာပွဲလိုက်ပွဲလေးတွေဘာတွေလုပ်လဲကျွန်တော်တို့ဒီအဖွဲ့အစည်းတွေဆိုရဲအစည်းအဝေးတွေလုပ်လာတယ်ဆိုတော့ပြောမယ်ဆိုလို့ရှိလို့ရှိလို့ရှင်ကျွန်တော်ကအစိုးရအနေနဲ့တင်းတင်းကြပ်ကြပ်လုပ်နေရင်သူကိုနိုင်ကဒီစီးရေကျွန်တော်တို့ကပေါင်းတွေကိုတင်းတင်းကြပ်ကြပ်လုပ်ထားဖို့လိုအပ်တယ်ဆိုတော့အစိုးရမှာလည်းသူ့ဘက်ကနေပြီးတော့အဲစိတ်ချပြီးဆိုတဲ့သဘောမျိုးပေါ့နော်တစ်ဖက်ကလည်းတို့ရဲ့ဒီအဖွဲ့အစည်းဆိုင်ရာကျွန်တော်တို့ခင်းချင်းတွေကျင်းပတာတွေစီးပွားတွေလုပ်တာတွေခန်းသားတွေလုပ်တာတွေခြေလာတာတွေရှိတာပေါ့နော်ဆိုတော့ဒါတွေကလည်းတစ်ဖက်ကနေပြီးတော့ပြည်သူလူထုကိုရဲစစ်တင်ပေးဖို့ဖြစ်တယ်ဆိုတော့အမှန်တော့ဟိုနှစ်ဖက်လုံးမှာတာဝန်ရှိတယ်ဗျာပြောမယ်ဆိုရှင်ဟုတ်ကဲ့
အခုကပြောမယ်ဆိုရင်တော့ယောဂပူပိုစတစ်ပေါ့နော်ယောဂပူတွေ့တဲ့လူတွေကပို့ပြီးတော့များလာတယ်တထောင်လဲကျော်လာပြီနောက်တစ်ခုကသစ်ဆုံးမှုဆိုလည်းနောက်ထပ်တစ်ယောက်တွေ့လာပြီအဲ့တော့ဒီအခြေအနေကအကန့်အသတ်တွေကလည်းထပ်လာမဲ့ပုံရှိပါလေအဲ့တော့ဒီလိုဥပဒေနဲ့ဆက်သွားနေမှဆိုရင်လူတွေရဲ့တကယ်တမ်းရပ်တည်နိုင်ဖို့အခြေအနေပေးပါမလားကိုဒီဟာအမြင်သိကြပါလေ
ဆိုတော့အဓိကတော့ဗျာဟိုဒါကတော့ကျွန်တော်တို့ဒီတနိုင်ငံနဲ့တနိုင်ငံ challenge ပေါ့နော်ဆေးခုံးဘူးကတော့မတူဘူးပေါ့နော်ကျွန်တော်တို့တိုင်းပြည်အနေအထားနဲ့ကြတော့လေဟိုတကယ်တမ်းကြတော့ဟိုသူအလုပ်ငန်းတွေဟဲ့လားကျွန်တော်တို့ဒီပုဂ္ဂလိကကုမ္ပဏီလုပ်ငန်းတွေကဒါသာနဲ့ပြီးနိုင်တဲ့အခြေအနေကအမှန်တန်နည်းတယ်လူလူတွေအားဖြင့်နည်းနည်းပပောက်ကွယ်ကျွန်တော်တို့ဒီပေးထားနိုင်တဲ့အပြင်တော့တချို့လူတွေကိုကျွန်တော်တို့အလုပ်တွေထုတ်ပြရတာရှိတယ်တချို့ကုမ္ပဏီတွေဆိုလို့ရှိရင်ဝန်ထမ်းတွေကိုလစာတွေချော့ပြရတာရှိတာပေါ့နော်ဒီမှာလူတွေသွားလာလှုပ်ရှားနေတဲ့အောင်ပြီးကိုတဲ့ကျွန်တော်တို့အသက်မွေးဝမ်းကြောင်းအများတယ်မတက္ကစီမောင်းတာမျိုးစိုက်ကားနေတာမျိုးဈေးရောက်တာမျိုးပေါ့နော်ဆိုတော့လူတွေဒီလိုမျိုးအိမ်ထဲမှာနေလိုက်ရပြီဆိုလို့ရှိလို့ရှိရင်လူတော်တော်များများရဲ့ဘဝကိုထိခိုက်တာပေါ့နော်အဲ့တော့အစိုးရကလည်းသူအားလုံးမထောက်ပံ့နိုင်ဘူးဒီကိစ္စကြတော့လေဆိုတော့သူထောက်ပံ့တယ်ဆိုတော့လည်းတကယ်တော့အကန့်အသတ်ရှိတယ်နောက်တစ်ခါဟိုစင်ပါဆက်နံပါတ်တယ်လို့ပဲသူတို့လည်းအခုဒီနေ့ဆိုရင်တမလာယုံသတင်းစာရှင်းလင်းပွဲကနေပြီးတော့သူတို့ဘလောက်ဒီထောက်ပံ့ခဲ့ပြီးတော့ဘလောက်ဒီထောက်ပံ့အောင်လဲဆိုတော့ပြောတော့ပြောတယ်ဆိုတော့ဒါကဟိုဒါကြီးအခြေအနေကိုအိမ်ထဲကနေထိုင်ပြီးတော့ရင်ဆိုင်ဖို့တော့ကိုမလုံတော့ဘူးပေါ့။နောက်တစ်ခါကျတော့ဗာပြဿနာနောက်တစ်ခုရှိတယ်ဆိုတော့ကျွန်တော်တို့ဒီအိမ်ထဲမှာနေလိုက်တာနဲ့ဗာဖြစ်လာဆိုလူတွေကမွန်းချက်လာတဲ့အပြင်မွန်းချက်လာတဲ့အပြင်တစ်ဖက်ကနေပြီးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတာ၊ကြံလိုလာတယ်၊အရန်ကြောက်တတ်လာတယ်ဟိုဘယ်လိုပေါ့မလဲ။ဟိုစိတ်ပိုင်းဆိုင်ရာဖိအားတွေကြောင့်သူတို့ကမလိုလားတဲ့ဒီဆက်ဆက်တွဲပေါ့နော်။ကျွန်တော်တို့ဒီဥွေးပြဿနာတွေဖြစ်လာတာပေါ့နော်။ဆိုတော့ဒီအခြေအနေကတော့တကယ်တမ်းကျတော့ဟိုအစိုးရအနေနဲ့လည်းအမှန်မှကြီးမားတဲ့စိန်ခေါ်မှုပါပဲ။သူလည်းသူရှိတဲ့ဒဏ္ဍာရီနဲ့သူတို့ဒါကိုရင်ဆိုင်ဖို့တော့ခက်တယ်။သူများတိုင်းပြည်မှာတော့ကျွန်တော်ပတ်စံအနေနဲ့ဟလာကျွန်တော်တို့ဒီထောက်ပံ့ခြင်းအများကြီးပေးလိုက်နိုင်တဲ့အနေသားမရှိဘူး။ဟိုဒါကတော့အစိုးရကိုယ်တိုင်လည်းအကျက်အသေးပဲပြည်သူလူထုဘက်ကလည်းကျွန်တော်တို့နည်းနည်းလေးပြင်ပန်းလာပြီဗျ။စားစားစားတော့ကတော့အားလုံးကျွန်တော်တို့ဒီပုဂ္ဂလိကကျွန်တော်တို့ဒီဟိုလူတွေကလည်းပေါ့ထူကြတယ်ဝိုင်းဝန်းကြတယ်ကျွန်တော်တို့အားပေးကြတော့ဗောနော်။အဲ့တော့အခြေအနေတွေဒီဘက်နဲ့ပြန်ကြည့်ပါစို့ဒီဘက်မှာကျွန်တော်တို့ဒီအားလုံးကပြင်ပန်းသွားတာကျွန်တော်သတိထားမိတယ်။လူတွေကိုယ်နဲ့ကတောက်မခံနိုင်တော့တဲ့သဘောတွေ့ရဆိုတော့ဒါကတော့ကျွန်တော်တို့ဒီကိစ္စကိုထိန်းနိုင်ထိန်းနိုင်မထိန်းနိုင်တော့ရှေ့မှာတော့ကျွန်တော်တို့ကစီးပွားရေးရောလူမှုရေးရောကြီးမားတဲ့ PR နဲ့ကြုံရမယ်။ကျွန်တော်လူတွေကလည်းဖိခံနိုင်မှု မတွေ့ဘူးလို့ကျွန်တော်မြင်တယ်ဒီဟာအစိုးရအတွက်ကတော့အကြီးမားအစိမ်းပေါ်မှုပဲဗျဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်ကိုမျိုးမင်းကိုတခုမေးချင်ပါတယ်ရခိုင်ပြည်နယ်အခြေအနေပါပြောမယ်ဆိုရင်အခုကကိုဗစ်ကအများဆုံးတွေ့ရတဲ့ပြည်ဆက်ခံသူကရခိုင်ပြည်နယ်မှာဖြစ်နေပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းညမထွက်ရမိနေပါရောတင်းကျပ်ထုတ်ပြန်ထားပါတယ်ဒါပေမဲ့မနေ့ညဆိုရင်ပဲညဘက်ကြီးရွာလိုက်မိရှို့ခါရမျိုးတွေကြုံနေရတယ်ပြပခအခြေအနေတွေရင်ဆိုင်နေရတယ်အဲ့တော့ရခိုင်ပြည်နယ်လိုအခြေအနေမျိုးမှာချမှတ်ထားတဲ့ဥပဒေတွေနဲ့သူတို့ဒူးဒူးကြုံနေရတဲ့အနေအထားကော်မျိုးမင်းရဲ့သုံးသပ်ချက်အမြင်သိချင်ပါတယ
်ရခိုင်ပြည်နယ်အခြေအနေကတော့ကျွန်တော်တော်တော်ဝမ်းနည်းစရာခံစားနေရပါတယ်ပထမအဦးဆုံးကျွန်တော်တို့ဒီကိုဗစ်နဲ့ပတ်သက်လို့ဆက်ဆာချင်းဒီတည်ရင်းကူးစက်မှုများလာတော့ရခိုင်ပေါ့ရခိုင်များလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကပထမအဦးဆုံးရခိုင်ဆိုလို့ရှိရင်မုံတီကြောင်းရင်မှုကဆက်ဆာချင်းဖြစ်လာတယ်အရင်တော့ကတော့ပြည်တော်ပြန်လို့တခြားတိုင်းပြည်ပြန်လာတော့တရုတ်တို့အဲ့လိုမျိုးမုံတီမှုကနေအခုပြည်တွင်းမှာရခိုင်ကပြန်လာတဲ့လူဆိုလို့ရှိရင်ဒါယောဂတည်လာတဲ့လူဆိုပြီးတော့မုံတီမှုတွေဖြစ်လာတဲ့လက်မခံမှုတွေဖြစ်လာတယ်ငကောကမှဖြစ်ခဲ့တဲ့လူမျိုးရေးစိတ်ဓာတ်ကိုပို့ပြီးတော့ကြီးထွားအောင်လှုံ့ဆော်ရေးသားတဲ့ဟာတွေအဲ့ဒီပေါ်မှာမူတည်ပြီးတော့မြန်မာကိုလည်းလက်မခံရခိုင်ကိုလည်းလက်မခံမှုဆိုရဲအတန်နေထွက်လာတာပထမအဦးဆုံးကျွန်တော်တို့ကြုံတွေ့ရတဲ့လူမျိုးရေးအခြေခံနဲ့ယောဂပေါ်မှာကြောက်လွန်တဲ့စိတ်ကြောင့်ဖြစ်လာတဲ့ဟာမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရခိုင်ဒေသမှာအရင်ကကျွန်တော်တို့အင်တာနက်တွေကိုပိတ်ဆို့ထားတဲ့အတွက်ကြောင့်မလို့ဒါတွေအမြန်ဆုံးပြန်ဖွင့်ပြီးပါကျွန်တော်တောင်းတယ်တောင်းတဲ့အခါမှာ 2G ဆိုပြီးတော့ကျွန်တော်ပြန်ပွင့်ထားပြီမဲ့ဒါကတကယ်တမ်းသုံးမရဘူးအဲ့တော့ရခိုင်ပြည်သူတွေကြားထဲမှာရခိုင်ဒေသပြည်နယ်တွင်းမှာရှိတဲ့သူတွေကြားထဲမှာမှန်ကန်တဲ့သတင်းတွေမရရှိဘဲနဲ့စိုးရိမ်စိတ်ကြောင့်တည်မားတွေပို့ပြီးတော့ယုံပြီးတော့ပို့ပြီးတော့စိုးရိမ်ရတဲ့အကြောင်းအရာစိတ်ပိုင်းဆိုင်ရာခုနကဆရာပြောသွားသလိုပဲစိတ်ပိုင်းဆိုင်ရာကြုံတွေ့ရတဲ့ခက်ခဲတွေကိုသူတို့ဘယ်လို့မှရင်ဆိုင်ဖြေရှင်းစရာအခြေအနေမရှိဘူးဒီကြားထဲပို့ဆိုတာကအခုလူမျိုးကျွန်တော်တို့လူလုတဲ့စစ်ပွဲတွေထံကြောင့်ပို့ပြီးတော့စိုးဝါနေတယ်ပဏီတော့မီးခုံးတောက်နေတဲ့ရွာတွေကိုမြင်တိုင်းအဲ့ဒီရွာတွေကိုမီးရှို့တဲ့ဆိုတဲ့သတင်းကြားကြတဲ့ကျွန်တော်စိတ်မကောင်းဖြစ်နေတာဒါကဘာလဲဆိုတော့ဒီအချိန်မှာယောဂပို့ကပိုးဖြစ်နေတဲ့လူတွေကိုကူညီရမယ်အစားပို့ပြီးတော့ဒုက္ခရအောင်လှုပ်ဆောင်နေတယ်။ဒီချိန်ထဲမှာလည်းကျွန်တော်တို့ဒီအားမျိုးကပြောမယ်ဆိုရင်ကဘာကဟိုဆွဆွဲနေတဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုတာကိုပို့ပြီးတော့တတ်သိပြသလိုဖြစ်နေတယ်။အချိန်ကြိုက်သဘောမျိုးဖြစ်နေတဲ့အတွက်ဒီခိုင်တည်နေတဲ့ကျွန်တော်ဒါလုံးဝစိတ်မကောင်းဖြစ်သလိုမလုံသင့်တော့အရာနောက်တစ်ခုကတော့ဒီနောက်ပိုင်းမှာတကယ်လို့နိုဝင်ဘာလကျရင်ကျွန်တော်ရွေးကောက်ပွဲကျင်းပဖို့အတွက်အခုရက်ရွှေ့မလားမရှိမလားကျွန်တော်စောင့်ကြည့်နေတော့မယ်မွှေ့သည့်တိုင်အောင်ရခိုင်ဒေသမှာအဲ့လိုမျိုးကိစ္စတွေရှိနေတဲ့အတွက်ကြောင့်မို့လို့ရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုတဲ့အနေအထားမျိုးနဲ့ရခိုင်ပြည်သူတွေရဲ့နေပေးခွင့်ဒီအစိုးရကိုရွေးချယ်ပိုင်ခွင့်အပိုင်းတွေနဲ့ဆက်လက်ထိခိုက်သွားနိုင်မယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်တော်တော်လူခွင့်ရှုထောင့်နေနေရောလူသားချင်းစာနာမှုနေထားရရောစိတ်မကောင်းဖြစ်နေပါလေကြာ
ဟုတ်ကဲ့ကျွန်တော်ကိုတီဟာလည်းမေးချင်ပါတယ်အခုကျွန်တော်တို့တိရလောက်ပြည်နယ်တိုင်းနေမှာလူတွေကိုမေးချတဲ့အခါမှာယောဂပူကရခိုင်ကလာရဲဆိုတဲ့အမြင်မျိုးတွေတော်တော်များတွေ့နေရတယ်ခင်ဗျာအဲ့တော့ဒီအခြေအနေကလူမျိုးရေးရပုံစံမျိုးစောင့်လာပြီလားဒါနဲ့ပတ်သက်လို့အစိုးရရဲ့ကိန့်တယ်မှုကရောမှန်မှန်ကန်ကန်ရှိရလား
ပထမပိုင်းကတော့ကျွန်တော်တို့ဒီရခိုင်ဘက်ကနေပြီးတော့လာဆိုဥပမာဆိုကြပါစို့ဗျာကျွန်တော်တို့ဒီယိုရီယာဘက်ကနေပြီးတော့ပြန်လာတဲ့လူထိုင်းဘက်ကနေပြန်လာတဲ့လူတွေကိုထိုင်းရမြကူးလာမလားလို့စိတ်ပူတယ်လို့မျိုးရခိုင်ဘက်ကဖြစ်တဲ့ဟာကိုကျွန်တော်တို့ဒီတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်မှာလည်းအကြီးကျယ်ဖြစ်တဲ့ခါကျတော့ဘင်္ဂလားဒေ့ရှ်ကိုရည်ညွှန်းပြီးပြောချင်တာဗျာအဲ့ဒီဘက်ကနေပြီးတော့ပေါက်လာသလားပေါ့ဗျာအဲ့ဒီလိုမျိုးပြောရင်းရနေမတက်ကနေပြီးကျွန်တော်တို့ငကိုတွေကရှိပြီးသားပေါ့နော်ကျွန်တော်တို့ဒီ AA နဲ့သိုးကစစ်တပ်တွေနဲ့ကြားမှာကျွန်တော်တို့ pre back ကစဖြစ်ပြီးကြတဲ့ကကျွန်တော်တို့ဒီလူမျိုးရေးပြောဆိုပြီးတော့ကျွန်တော်တို့အထူးသဖြင့်ဒီလူမှုကွန်ရက်မှာပေါ့နော်လူမှုကွန်ရက်မှာပြောဆိုမှုတွေဟလာအပြန်အလှန်ပြောဆိုမှုတွေအမုန်းတရားတွေခြေခံပြီးပြောဆိုမှုတွေကဒင်းညံဖြစ်ခဲ့တာပေါ့ဆိုတော့ဟိုဖြစ်တော့ကတော့ကျွန်တော်တို့ကျွန်တော်နားလည်တယ်လို့ပြောရရင်တော့ကျွန်တော်ဟိုပထမလူတွေရဲ့ပြောဆိုနေချက်ကဘင်္ဂလားဒေ့ရှ်မှာတအားဖြစ်နေတယ်မသိနိုင်ဖြစ်နေတယ်ဒီဘက်ကပေါက်လာနေတယ်ဆိုဆိုရင်ချက်ကငကိုတွေရရှိတယ်ဆိုတော့ရှိရနေပြီးတော့ဖြစ်တဲ့အချိန်မှာကျွန်တော်တို့ကအဲ့ဘက်ကနေလာတယ်လို့ကျွန်တော်တို့ကတွေးခေါ်ယူဆချက်တွေနဲ့ပြောကြနေပြီးတဲ့ခါကျတော့ရခိုင်မှာဝေါကနဲ့တွေ့တဲ့အချိန်မှာအများကြီးတက်လာတဲ့အချိန်မှာပြောရင်ပြောရတဲ့ဒီအကြောင်းအရာကဘာဖြစ်သွားလဲဆိုတော့အေးအေးနဲ့ကျွန်တော်တို့ဒီပြိပခပေါ့နော်ဆေးရပြိပခကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီလူမှုကွန်ရက်ပေါ်မှာအငင်းပွားမှုတွေနိုင်ငံရေးချက်ဖောက်ခွဲတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒီပြဿနာလူမျိုးရေးချက်ဖောက်ခွဲတဲ့ကိစ္စတွေမှာဒီဟာနောက်ထပ်ဟိုတည်စရာအကြောင်းတစ်ခုထပ်ဖြစ်လာတာပေါ့နော်တိုးတော်လည်းပဲအွန်လိုင်းပေါ်မှာဖြစ်တာလည်းသူကဒါဖြစ်နေကြဖြစ်တဲ့လူတွေကတော့ဖြစ်ကြတယ်တိုးတော်လည်းပဲ ပြန်စဉ်းစားကြည့်မယ်ဆိုလို့ရှိလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဘက်မှာဘာမှကျွန်တော်တို့ဒီလူမျိုးကြီးကိုထည့်မစဉ်းစားဘဲနဲ့ကူညီရမယ်ဘာလို့ဆိုဟိုမှာဖြစ်ရလေဒီလူလည်းကူနိုင်တာဟိုဆိုတော့ကျွန်တော်တို့အားလုံးကဒါဒီချိန်မှာဒီဟာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ပြန်ပြီးမျိုးဆွေးမှုရနိုင်တယ်လို့တွေးတဲ့လူတွေလည်းရှိတယ်ဆိုတော့ဟိုအမှန်တော့ကျွန်တော်တို့အမြင်ပြောရရင်အဲ့ဒီလိုတွေးတဲ့လူတွေအားကောင်းလာဖို့လိုတယ်ဟလာပို့ပြီးတော့ကျွန်တော်တို့ကဒီမျိုးဆွေးမှုပြန်ရဖို့လိုတယ်ဆိုတော့ဟိုတစ်ဖက်ကကျွန်တော်တို့ဒီလူမျိုးကြီးကိုအခြေခံပြီးတော့နိုင်ငံရေးအမျက်ထုတ်စီးရေးအမျက်ထုတ်နေတဲ့လူတွေလည်းမရှိဘူးလားဆိုတော့ရှိတယ်ဆိုတော့အဲ့ဒီလူတွေတာသွားရင်တော့ကျွန်တော်တို့ဒီကျွန်တော်စကေးလူဘက်မှာတာသွားမယ်ဒီဝါရဖြန့်ချီမှာဒီကဒီကိုဗစ်ကိစ္စကိုအသုံးချမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘယ်လိုကမကောင်းတဲ့အနာဂတ်ကိုရင်ဆိုင်ရနိုင်တာပေါ့မဟုတ်ဘဲနဲ့ဆိုတော့ကျွန်တော်တို့ဒီဘယ်လိုပဲဖြစ်ဖြစ်ရခိုင်မှာဖြစ်တဲ့ချိန်မှာအားလုံး one ကူအောင်မယ်ကျွန်တော်တို့ဒီ volunteer တွေဆိုလဲတွားရတယ်ပေါ့နော်ဆိုတော့အဲ့ဒီဘက်ကိုတွားနေတဲ့အုပ်စုတွေရှိတယ်အဲ့ဒီယူဆတဲ့အဲ့ဒီရှင်းကမှုအားကောင်းလာမယ်ဆိုရင်ကျွန်တော်တို့ကပြန်ပြီးတော့ညီညွတ်မှုရနိုင်တယ
်လက်ရှိကြုံရတဲ့စီးပွားရေးအခြေအနေလူလူအခြေအနေအရဒီကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ဆိုရမှာအကြီးအကဲကဲဆန်းချက်တွေအစိတ်ခေါ်ချက်တွေဘာတွေရှိလာနိုင်မလဲခင်ဗျာ
တကယ်တမ်းကျတော့လေကျွန်တော်တို့တိုင်းပြည်မှာဖြစ်စင်တာကအရန်ကောင်းပါတယ်။အရန်တကယ်လက်သေးချာဖြစ်စင်တာလေအချိန်လိုက်ရတော့တော်တော်အဲ့ဒီအရန်ကောင်းပြီးအရန်ကိုသေချာဖြစ်စင်တာနဲ့ဖြစ်စင်တာချက်ကအတိုင်းတာတစ်ခုအတွက်ပဲဟုတ်တယ်ဗျ။ဘာလို့ဆိုကျွန်တော်တို့ကဒနာအင်အားအရောကျွန်တော်တို့ capacity ပေါ့နော်ကျွန်တော်တို့မှာလုံလောက်တဲ့ဆရာဝန်တောက်တခါကျွန်တော်တို့စက်ပစ္စည်းတွေကိုကိုင်နိုင်တဲ့ကျွမ်းကျင်တဲ့ဆရာဝန်ဦးကြီးကအခက်သက်ရှိတယ်။ဒီမှာတိုင်းပြည်လိုအများကြီးမရှိဘူး။ကျွန်တော်ရဲ့မှန်ကိန်းပေါ့နော်ကျွန်တော်တို့လူ1000လောက်ပို့တော့ကျွန်တော်တို့ကောင်းကောင်းမှုကောင်းကောင်းကြီးထိန်းနိုင်တဲ့အနေအထားရှိတယ်ပေါ့နော်ကျွန်တော်တို့ဒီဆေးရုံဆိုတော့ကျွန်တော်တို့ဒီကုသရေးပေါ့နော်ကျွန်တော်တို့ကုသရေးထိန်းချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့ရှိအဲ့ဒါများသွားရင်တော့တော်တော်ဒုက္ခရောက်လိမ့်မယ်ကျွန်တော်အဲ့ခါကြရင်တော့ကျွန်တော်တို့အခုအစိုးရပြင်ဆင်တော့လို့ဒီ home quarantine ဘက်ကိုသွားလိမ့်မယ်အဲ့ home quarantine နဲ့ကျွန်တော်တို့တိုင်းပြည်ကပြည်သူလူထုရဲ့လူနေမှုအစင်တန်းနဲ့အဲ့မှာပြဿနာဆရတော့ပါပို့ပြီးကျွန်တော်ကကြောက်တာပါလို့ဆို home quarantine နေဖြစ်လာရင်ရက်ကွက်လိုက်ရွာကျွန်တော်တို့မြို့နယ်လိုက်တွေကျွန်တော်တို့အဲ့လိုမျိုးတွေ home quarantine ပုံစံတွေပြောင်းလာရင်တော့ကျွန်တော်တို့ဟိုစောစောပရမဘိုင်းမှာပြောသွားသလိုပဲကျွန်တော်တို့ရေခင်းကာလာလို့သူဟိုကိုဒကျွန်တော်တို့ဒီခြံစည်းရိုးတွေခတ်ပြီးတော့မင်းဘယ်ရက်ကွက်ကလည်းမဝင်နဲ့မထွက်နဲ့ဆိုတဲ့ကိစ္စမျိုးတော့အကြီးအကျယ်ဖြစ်လာနိုင်တယ်ကျွန်တော်တို့ဒီအခုလောက်နံပါတ်ပါအခုကျွန်တော်တို့ဒီ1000အောက်ပေါ့1000အောက်ကိုကျွန်တော်တို့ထိထိရရအများဆုံးအုပ်ချုပ်ရေးနည်းနဲ့ထိရင်ထိမဟုတ်ဘူးမထိနိုင်ဘူးကျွန်တော်တို့အဲ့ဒီ home quarantine အဆင့်ကိုရောက်သွားရင်တော့ကျွန်တော်တို့တိုင်းပြည်ကကြီးမားတဲ့ဆိုးရိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဗျကျွန်တော်တို့ဒီချက်ပို့ဆိုးတဲ့အခြေအနေကိုရောက်သွားလိမ့်မယ်
ကိုဗစ်ကာလအကန့်သတ်စီမင်းစည်းကမ်းတွေနဲ့စိုးရင်စရာအခြေအနေတွေအပေါ်မှာဒေသဆရာဦးတိဟသွေးနဲ့လူခွင့်လှူရှာသူဦးအောင်မျိုးမင်းတို့ဆွေးနွေးသွားခဲ့ကြတာဖြစ်ပါတယ်ကျွန်တော်သားညစ်ဦးပါ